ဆက်လက်ပိုင်းနိုင်ငံမှာလူပေါင်း164ယောက်တည်းမှနေတည်ဆုံးခဲ့ပြီးအများပြားပျောက်ဆုံးနေဆဲဖြစ်တဲ့အထိကျုံ့ရတဲ့အင်အားပြည့်မုံတိုင်းဟာဒီကနေ့အင်္ဂါနေ့မှာတော့အားပြော့သွားခဲ့ပြီးဗီယက်နမ်နိုင်ငံလည်းမုံတိုင်းတံကနေလွတ်သွားခဲ့ပါတယ်။ဆက်လက်ပိုင်းမှာတော့အပူပိုင်းမုံတိုင်းချန်ပင်ကြောင့်ပျက်စီးသွားခဲ့တဲ့ထိခိုက်ဆုံးရှုံးမှုတွေကိုတွက်ချက်စစ်ဆေးတာတွေစတင်လုပ်ဆောင်နေတယ်လို့ပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။မုန်တိုင်းကြောင့်ဖိလစ်ပိုင်တောင်ပိုင်းမှာလူ9000ကျော်အိုးအိမ်တွေဆုံးရှုံးခဲ့တယ်လို့တဘာဝပိဒုက္ခကံကြေးရေးဆိုင်ရာအစိုးရရရှိတွေကပြောပါတယ်။မုန်တိုင်းနဲ့ပတ်သက်တဲ့အစောပိုင်းသတိပေးချက်တွေကိုဒေသခံအများပြားကအလေးမထားခဲ့ကြပဲပြင်းထန်တဲ့မုန်တိုင်းဝေရောက်ချိန်ကြမှာထိတ်လန့်တုန်လှုပ်ခဲ့ကြတာဖြစ်တယ်လို့လည်းအစိုးရရရှိတွေကပြောပါတယ်ခင်ဗျာ။